တရုတ်နိုင်ငံကလူကြိုက်နေလာတဲ့တိုင်အင်တောင်ကလေးတယောက်လုံး policy ကိုပဲဖျက်ပြီး2015ခုနှစ်မှာတိုင်အင်တောင်ကလေးနှစ်ယောက်လုံးမွေးခွင့်ပြုဖို့တရုတ်နိုင်ငံကဩဇာရှိတဲ့သုတေသနအဖွဲ့ကပြောကြားလိုက်ပါတယ်။တရုတ်အစိုးရနဲ့နိနိကကထိတွေ့ဆက်ဆံနေတဲ့တရုတ်ဖွံ့ဖြိုးတိုးတက်ရေးသုတေသနအဖွဲ့ကအဲ့ဒီလိုအကြံပြုတင်ပြလိုက်တန်ပြုတင်ပြတဲ့စာကိုရရှိခဲ့တယ်လို့အစိုးရပိုင်းဆင်ဟွာသတင်းဌာနမှကိုကာဖော်ပြထားတာပါ။တိုင်အင်တောင်ကလေးတယောက်လုံး policy ချမှတ်ထားတာကြောင့်တရုတ်နိုင်ငံအတွက်ကြီးမားတဲ့နိုင်ငံရေးနဲ့လူမှုရေးအရာဆုံးရှုံးနေတာမျိုးတွေဖြစ်ပေါ်စေတယ်လို့အဲ့ဒီအစိုးရခန်းစားမှဖော်ပြထားတဲ့အကြောင်းဆင်ဟွာသတင်းမှကိုကာဖော်ပြထားပါတယ်။